Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မေကန်တန်ရဲ့2022ခုနှစ်ဇွန်လ15ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းနေ့ခင်းအစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်ရှင်။ line meter 24 40 58တို့ပြင် line meter 190 kHz 1905တို့ကလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာစစ်ကောင်စီလက်ချက်နဲ့တေဆုံးရသူပေါင်း860ကျော်နဲ့ဖမ်းဆီးခံရသူပေါင်း4800ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ကိုဗစ်စီးနင်းစီကားနဲ့ရလူတွေလူဝေးမလို့ရငါဦးတဲ့ပုံပြီးတော့စုပြုံးလို့မလို့ရဆိုတဲ့အချက်အလက်တွေနဲ့တော့ကျင်းလို့နေတာကိုကျွန်တော်တို့တွေ့ရတယ်။ဒေါ်ဆန်းစုကြည်ကစံစီကိုမော်တော်ကားလေးစက်မောင်းသွားတယ်။
ဒါကတော့စစ်ကောင်စီရဲ့ဆွဲချက်တွေကိုကြည့်ရင်ဒေါ်ဆန်းစုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အားသာချက်တွေရှိနေကြောင်းလူခွင့်ရေးရှင်တွေဦးမင်းလူက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကချင်ပြည်နယ်မှာလက်နက်မှုမတရားသိမ်းပုံမှားတွေနဲ့အဖမ်းဆီးတွေများပြားလာနေတဲ့အကြောင်းသတင်းပေးပို့ချက်မင်းတက်ကစစ်ဘေးရှောင်တွေရဲ့ရိတ်ခါလမ်းကြောင်းပိတ်ဆို့ခံရတဲ့အခြေအနေတွေကိုတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြမှာပါရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးစစ်တပ်နဲ့ရဲကြောင့်တည်ဆောက်ရတဲ့ပြည်သူဟာအခုချိန်ထိဆိုရင်860ကျော်ရှိနေတယ်လို့အဖမ်းခံရသူက4800ကျော်ရှိနေတယ်လို့ကုလသမဂ္ဂကဂျူလ14ရက်တနင်္လာနေ့မှာပြောကြားလိုက်ပါတယ
် The UN country team said that at least 861 women, children and men have been killed across Myanmar since the 1st of February.
While thousands more have been injured. ထိုင်းကုလသမဂ္ဂအဖွဲ့ပြောကြားချက်အရ February 1ရက်စစ်တပ်အာဏာသိမ်းရခြင်းကစပြီးအခုချိန်ထိမြန်မာနိုင်ငံတက်လွှားအသက်ခံရတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်အနည်းဆုံး862ယောက်ရှိနေပြီးဒဏ်ရာရသူက1000နဲ့ချီရှိနေကြောင်းသိရတယ်လို့ကုလသမဂ္ဂအကင်းအမှုချုပ်ရဲ့ဒုတိယပြောခွင့်ရဆာရန်ဟက်ကပြောသွားတာပါ။ဒါအပြင်အဖမ်းခံရသူက4800ကျော်ရှိနေတာဖြစ်ပြီးဒီထဲမှာနိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးလှုပ်ရှားသူ၊ကျောင်းဆရာ၊ကျန်းမာရေးလှုပ်သားတွေ၊ဝန်ထမ်းတွေ၊သတင်းတောက်တွေနဲ့မင်းသားမင်းသမီးတွေအပြင်တမန်အရက်သားတွေပါပါဝင်နေတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းထားတာ၄လကျော်လာချိန်အထိမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကအကြမ်းဖက်နှိမ်နင်းတဲ့အတွက်နေစဉ်လိုလိုတည်ဆုံဒဏ်ရာရမှုတွေရှိနေတယ်ဆိုတဲ့သတင်းကြောင့်ကုလသမဂ္ဂကအထူးစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတရားဥပဒေနဲ့တပ်ဖြတ်တာဖမ်းဆီးတာအပြင်နှိပ်စက်ညှဉ်းပန်းတာနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးနေတာတွေဆက်ရှိနေပြီးဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်လာနေတာကြောင့်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကတောင်းဆိုလိုက်တာပါ။တနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုက်ရှနယ်ဘောက်လန်နဲ့တွေ့ဆုံခဲ့ပါတယ်။ဂျူလ17ရက်တောက်ချာနေမင်းဆင်နိုင်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတိသာဆွေးနွေးပွဲပြုလုပ်ဖို့ရှိပြီးဒီဆွေးနွေးပွဲမှာမစ်ဘောက်လန်နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဒါတိုအာဝန်ယူဆပ်တို့တင်ပြဆွေးနွေးဖို့ရှိပါတယ်။အိန္ဒိယအစိုးရရှယ်ယာအများစုပိုင်ဆိုင်တဲ့ Bharat Gas ပစ္စည်းကုမ္ပဏီ Limited BEL ဟာမြန်မာစစ်ကောင်စီကိုနည်းပညာအကူအညီတွေတင်ပို့ပေးနေတဲ့အတွက်ဒီကုမ္ပဏီကရောသူ့နဲ့ဖက်ဆက်လုပ်ကိုင်နေသူတွေအစုရှယ်ယာဝင်တွေကပါဒါကိုရပ်တန့်ချဖို့အတွက် Justice for Myanmar လူခွင့်အဖွဲ့ကဇွန်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကပြည်သူတွေကိုရရက်ဆက်ဆက်နှိမ်နင်းနေချိန်မှာ BEL ကမြန်မာစစ်တပ်အတွက်ဒီပညာအကူအညီတွေဆက်ပေးနေတာတွေ့ရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကိုစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးအခုချိန်ထိ BEL ကလည်းမြန်မာစစ်တပ်ကို Radar ဒီပညာဆိုင်ရာအထောက်အကူပစ္စည်းတွေပေးပို့နေတာအနည်းဆုံး9ချိန်ရှိတာကိုအိန္ဒိယပို့ကောင်ဆင်းမှတွေ့ရှိရကြောင်းနဲ့ BEL အနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့သူတို့ရဲ့မြန်မာနိုင်ငံတဲကရုံးခန်းကိုပါပိတ်ပစ်ဖို့အတွက် Justice for Myanmar ကနေတောင်းဆိုလိုက်ပါတယ်။ပြည်ပြောင်းပြည့်တဲ့ဤပညာရေးထဲမှာအိန္ဒိယအစိုးရအထောက်အကူပေးထားတဲ့ကံယူရန်စောင့်ကြည့်ရေးစနစ်ပါပါဝင်ပြီးမြန်မာနိုင်ငံကိုရောင်းချခဲ့တဲ့ဒီစနစ်ဟာ ဒိမတ်နိုင်ငံကတာမာကုမ္ပဏီရဲ့နည်းပညာတွေပါဝင်ကြောင်းညင်ညာချက်မှာဖော်ပြထားပါတယ်။တာမာကုမ္ပဏီကတော့ BER ကနေမြန်မာကိုဒီရေဒါနည်းပညာတွေပေးဖို့ဖြစ်နိုင်ခြင်းမရှိဘူးလို့ညွှန်ဆိုပါတယ်။ BER ကုမ္ပဏီဟာဆွီဒင်က SEP ၊ပြင်သစ်နဲ့နယ်သာလန်က Thales နဲ့ဒိမတ်ကတာမာအပြင်အစ္စရေးနဲ့အီတလီကနည်းပညာကုမ္ပဏီကြီးတွေနဲ့ပူးတွဲလုပ်ကိုင်နေတာဖြစ်ပြီးအမေရိကန်က Goldman Sachs နဲ့ဂျပန်ကနိပ္ပန်အသက်အာမခံလုပ်ငန်းတွေအပါအဝင်အမေရိကန်၊ဂျပန်၊တောင်ကိုရီးယား၊ဗြိတိန်နဲ့ပြင်သစ်ကကုမ္ပဏီကြီးတွေကလည်းအစုရှယ်ယာအများအပြားထည့်ဝင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းခံနေရတဲ့သတင်းတောက်အများအပြားထဲမှာကမာရွတ်မီဒီယာအက်ဒီတာချုပ်အမေရိကန်နိုင်ငံသားမောင်မောင်ထွေးခေါ်နေတံမောင်ဟာတနင်္လာနေ့မှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့သူနဲ့အတူဖမ်းခံခဲ့ရတဲ့ကိုဟန်တာငင်းကတော့ပြန်ပြီးမလွတ်သေးပါဘူး။သူတို့ကိုမတ်လ9ရက်နေ့ကရန်ကုန်မြို့လှမ်းသမ်းမြို့နယ်မှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ကိုနေတံမောင်ကိုချက်မတော်ပြုတ်ခွဲအောင်လှောက်ဆောင်မှု905ကကြီးနဲ့တရားဆွဲခဲ့တဲ့တရားလိုဘက်ကနေအမှုကိုရုပ်သိမ်းလိုက်တဲ့အတွက်တနင်္လာနေ့ဆွဲချက်မတင်ခင်မှာအပီးလွှတ်ပေးလိုက်တာဖြစ်တယ်လို့သူ့မှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေက VOA ကိုပြောပါတယ်။သူဟာအင်္ဂါနေ့မှာအမေရိကန်နိုင်ငံကိုပြန်မှာဖြစ်ကြောင်းလည်းပြောပါတယ်။နိုင်ငံခြားသားသတင်းတောက်တွေကအမေရိကန်နိုင်ငံသားနောက်တစ်ယောက်ဖြစ်တဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor Daniel Fenster လည်းအခုထိပြန်မလွတ်သေးပါဘူး။အမေရိကန်နိုင်ငံသားသတင်းတောက်တွေအပါအဝင်မြန်မာနိုင်ငံတွင်အဖမ်းဆီးခံရတဲ့သတင်းတောက်တွေကိုပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်ဘက်ကဆက်ပြီးဖိအားပေးနေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား92ဦးအဖမ်းခံရခဲ့ပြီးအခုဒီဆက်လက်ထိန်းသိမ်းခံရသူက56ဦးရှိနေသေးကြောင်းနဲ့ဖေဗရူလာစစ်တပ်အာဏာသိမ်းပြီးကလေးကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သက်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်နေတာတွေဟာအလွန်စိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကဂျူလ10ရက်နေ့မှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဖောင်းရန်အထောက်ခံထားတဲ့သတင်းတောက်10ရောက်ထင်မင်းနဲ့ရှိနေတယ်လို့မစ္စီမာ DVB ဆတဲ့သတင်းလုပ်ငန်းကြီးတွေပါဝင်သတင်းဌာန၈ခုရဲ့လုပ်ငန်းလက်ပတ်ခွင့်ကိုလည်းစစ်ကောင်စီကရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံကန့်ချနာဘူရီဒေသမှာကိုဗစ်ကာယောဂါကူးစက်သူများလာနေတာကြောင့်ထိုင်းဆိုဝါကထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တစ်ခုဖြစ်တဲ့ဖျားသုံးစုနောင်လူနယ်စပ်ဂိတ်ကနေကုန်ပစ္စည်းတင်ပို့ကံကိုသတင်းနှစ်ပတ်ပိတ်ပစ်လိုက်ပါတယ်။ဒီနယ်စပ်ဂိတ်ကိုအရင်ကတည်းကကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်ထိုင်းဘက်ကပိတ်ထားတာဖြစ်တဲ့နဲ့ကုန်ပစ္စည်းအပြန်အလှန်တင်ပို့ခွင့်ကိုတော့ခွင့်ပြုထားတာဖြစ်ပါတယ်။အခုအကောက်ခွန်အရာရှိမှပါဒီရောဂါကူးစက်နေတာတွေ့ရတဲ့အတွက်ကုန်ပစ္စည်းတင်သွင်းခွင့်ကိုပါပိတ်လိုက်တာလို့ထိုင်းရှင်ဆိုင်အလုပ်သမားရေးတာဝန်ခံကိုမင်းဦးကပြောပါတယ်
။ဟိုဒီကုန်ပစ္စည်းတူတန်းဆက်သွယ်ရေးအတွက်ပဲသူကဒီဟာနားလည်နေတဲ့ဖွင့်ထားပေးတာ။ကုန်စီပဲလူမပါဘူး။အဲ့ဒါလည်းသူတို့သတ်မှတ်ထားတဲ့ချင်းချင်းစီကနေနေပေါ့လောက်ရတာပဲ။ဒါပေမဲ့အခုတော့အကောက်ခွန်အရာရှိထိုင်းပဲထိုင်းစစ်စေးကအကောက်ခွန်အရာရှိမှလေအဲ့ဒီယောဂါကိုတော့သူရဲ့လို့ပြောတယ်။ဒါကြောင့်မို့ဒီကနှစ်ပတ်ပိတ်မယ်။ဒီနေ့ကမစားဘူ
း။ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာကုံသေးရေးလမ်းကြောင်းဟာမြောက်ရီမဲဆောက်တာချီလိတ်မဲဆိုင်နယ်စပ်ကိတ်တွေပြည်ရင်ထိုင်းမြန်မာကုံသေးရေးအတွက်အရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ
်။ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုနနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12139ပိုင်းဒိုမီတာ40 kHz 9413ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ဒီစီစဉ်ပထမပိုင်းကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ဖိလစ်ပိုင်ရဲ့မူရစ်ကိုင်းနှိမ်ငင်းတဲ့လုပ်ရက်စုံစမ်းစစ်ဆေးခွင့်ကို ICC ရှေ့နေချုပ်ကတောင်းဆိုလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုက်ကဆက်လက်တင်ပြမှာပါရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာတနင်္လာနေ့ကကျင်းပပြီးရှိခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံ30ရဲ့အစည်းအဝေးမှာစီရေပူးပေါင်းဆောင်ရွက်မှုခိုင်မာအားကောင်းစေရေးထပ်လောင်းအတည်ပြုခဲ့တယ်လို့ရုရှားအရေးပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချပြီးတရုတ်ကလည်းဆန့်ကျင်ရှုတ်ချခဲ့ပါတယ်။ရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးဟာ senior seeker achikan ne nangan daga sasan yi ye chin cha mu phit ni de lo pyo su ke da ba
all leaders agreed that in an age of global competition
russia ne de yau lo ana shin a su ya ri ka senior seeker achikan nangan daga sasan yi ko chin cha la de ni cha ma chano ro ye a chu si bwa ne san tan bo tha mu de ko ka go yi a twe u europa ne nyao america cha ni do phwe ji ma khan khan ma ma yet ti ya me su ra ko khaw saung a long tbo tu ke cha ညှိုးဖွဲ့ကြီးရဲ့အတွင်းမှုချုပ်ယွန်းစတိုတင်ဘတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ချုပ်ထွေးတဲ့လုံခြုံရေးဆိုင်ရာအခင်းအကျင်းနဲ့ရင်ဆိုင်နေရတဲ့အမေရိကန်နဲ့ဥရောပသားဆက်ဆံရေးအခန်းကဏ္ဍတစ်တည့်ရဖွင့်လှစ်ဖို့လဲခေါင်းဆောင်တွေကြားသဘောတူခဲ့ကြောင်းအပိတ်တချင်းညာချက်မှာဖော်ပြပါတယ်။ကမ္ဘာတစ်လောရှင်ပြိုင်မှုများလာသလိုမျှော်မှန်းမထားတဲ့ချင်းချောက်မှုတွေကလ င် NATO 2030 ကိုလည်း NATO အဖွဲ့အစည်းကအတည်ပြုခဲ့ပါတယ် NATO 2030ထဲမှာတော့ရုရှားဘက်ကပိုပြီးစိတ်ထင်တိုင်းဆောင်ရွက်လာတဲ့အချက်ပိုပြီးတော့ရက်ဆက်ချမ်းချုပ်လာတဲ့အကြမ်းဖက်ဝါဒလက်ရှိမတည်ငြိမ်မှုတွေစိုက်ဘာချိမ့်ချောက်မှုတိုးလာတဲ့ကိစ္စဤပညာသည်ကပ်ဘေးရောဂါတွေနဲ့ရာသီဥတုပြောင်းလဲမှုအရေးတို့ကိုလည်းချိမ့်ချောက်မှုတွေအဖြစ်ဖော်ပြထားပါတယ်တရုတ်ရဲ့ကြီးထွားလာမှုကဩဇာချိန်ညှိမှုအပြောင်းလဲဖြစ်တယ်လို့လည်း NATO 2030မှာဖော်ပြပါတယ်ရုရှားဆိုရဘက်ကတော့ဘာတစ်ခုမှအမှားမလုပ်ဘူးလို့ညှင်းဆိုထားပေမဲ့လည်းအရှိဥရောပမှာရုရှားရဲ့ရန်လိုမှုရုရှားမှာအခြေစိုက်ပြီးအနောက်နိုင်ငံတွေအပေါ်ဆိုက်ဘာတိုက်ခိုက်မှုတွေကိုထောက်ပြပြီးနေတိုးမဟာမိတ်တွေကြားမှာတော့ပို့ပြီးတော့စိုးရိမ်နေကြတာပါရုရှားကိုတိုက်ရိုက်ရည်ညွှန်းပြီးနောက်ထပ်ဆောင်ရွက်ချက်အနေနဲ့ဆိုက်ဘာကာကွယ်ရေးမူဝါဒသစ်ကိုလည်းနေတိုးအဖွဲ့ဝင်တွေသဘောတူခဲ့ကြပါတယ်ရှင်စီးပွားရေးလုပ်ငန်းကြီးတွေရဲ့ကွန်ပျူတာစနစ်တွေကိုတိုက်ခိုက်ပြီးဒေါ်လာတန်းချီငွေညှစ်တာတွေအပါအဝင်အမေရိကန်ကုမ္ပဏီတွေနဲ့အစိုးရဌာနတွေကိုရုရှားအစိုးရရုရှားဟက်ကာတွေကစိုက်ဘာတိုက်ခိုက်မှုလုပ်တယ်လို့အမေရိကန်ဆိုရရဲ့ပြောဆိုချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကပြင်းပြင်းထန်ထန်ညှင်းဆိုပါတယ်ဒီဆွဆွဲချက်ဟာအတိတ်ပဲရှိဘူးလို့ရုရှားသမ္မတက NBC News နဲ့တွေ့ဆုံမိန့်မြန်းကမ်းမှာဖြေကြားခဲ့တာပါဆွစ်ဇာလန်နိုင်ငံချီနီဘာမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လက်မဲ့ဗဟုသုနည်းတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲရုရှားသမ္မတကအခုလိုပြောဆိုတာလည်းဖြစ်ပါတယ်အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ရဲ့ဆွေးနွေးမှုမှာတော့အင်တာနက်ဆိုက်ဘာတိုက်ခိုက်မှုကိစ္စတွေကလည်းအဖြစ်အပျက်နဲ့ဆွေးနွေးရမယ်အဓိကအကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြတာပါအကြောင်းအရာပေါင်းစုံနဲ့ရုရှားကိုဆွဆွဲနေကြတယ်လို့သမ္မတပူတင်ကပြောပါတယ်ရွေးကောက်ပွဲချားဝင်နှောက်ယှက်မှုဆိုက်ဘာတိုက်ခိုက်မှုနဲ့တခြားဆွဆွဲချက်တွေလည်းရှိကြောင်းတသက်အထောက်ထားလည်းမပြဘူးလို့ထောက်ပြပြီးအခြေအမြစ်မရှိတဲ့ဆွဆွဲချက်တွေပါလို့ရုရှားသမ္မတကပြောတာပါပြီးခဲ့တဲ့ဧပြီလအတွင်းမှာပဲအမေရိကန်သမ္မတဘိုင်ဒန်ကရုရှားတန်တမာ10ဦးကိုနိုင်ငံတွင်းကနှင်ထုတ်ခဲ့ပါတယ်။ဒါ့အပြင် SolarWinds သတင်းချက်လက်နည်းပညာကုမ္ပဏီအင်တာနက်ဖောက်ထွင်းခံရမှုမှာပတ်သက်တဲ့ရုရှားအစိုးရထောက်လှမ်းရေးအေဂျင်စီတွေကိုစိုက်ဘာအင်တာနက်ဆိုင်ရာအစီအစဉ်တွေပံ့ပိုးပေးတဲ့ရုရှားနည်းပညာကုမ္ပဏီ6ခုကိုလည်းအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ဖိလစ်ပိုင်မှာမူရစီဝါနဲ့ဆက်ဆက်ရာဇဝတ်မှုတွေကိုဖြိုခွင်းတဲ့အစိုးရရဲ့ဆောင်ရွက်ချက်တွေကိုစုံစမ်းစစ်ဆေးခွင့်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေကတင်းနယ်လာနေမှာရှောက်ထားလိုက်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာစခဲ့တဲ့ကနဦးစုံစမ်းစစ်ဆေးမှုမှာဖိလစ်ပိုင်နိုင်ငံတွင်းဇူလိုင်လ1ရက်2016ကနေမတ်လ16 2019ခုနှစ်အတွင်းလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့တပ်ဖြတ်မှုတွေလုပ်ခဲ့တယ်လို့ယုံကြည်ရလောက်ကြောင်းဆုံးဖြတ်ထားတယ်ဆိုပြီးရှင့်နေဖာတူဘန်ဆူရာကပြောပါတယ် ICC ရဲ့ကနေဦးစုံစမ်းစစ်ဆေးမှုကြောင့်2019ခုနှစ်မတ်လ16ရက်နေ့မှာဖိလစ်ပိုင်က ICC အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ပါတယ်ဖိလစ်ပိုင်က ICC အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ပြီးမယ်လဲအဖွဲ့ဝင်ဖြစ်စဉ်ကရာဇဝတ်မှုကျူးလွန်ကြောင်းဆွဆွဲထားတာကြောင့် ICC အနေနဲ့တရားစီရင်ပိုင်ခွင့်ရှိတယ်လို့ဒီတဲ့င်းပတ်ထဲမှာပဲ9နှစ်တာရှင့်နေတက်တန်းကုံဆုံးတော့မဲ့ရှင့်နေဘန်ဆူရာကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစီမံခန့်ခွဲတဲ့က ကဘာတလောကာကွယ်ဆေးပူးပေါင်းဆောင်ရွက်မှု COVID အစီအစဉ်မှာ COVID-19 ကာကွယ်ဆေးအလုံးရေတန်း880 PFO ဂရီးပြုတဲ့ကြီးစဲပင်ဆက်မှုထိပ်သီးခေါင်းဆောင်တွေကိုကျေးဇူးတင်ကြောင်း WHO အကြီးအကဲကပြောပါတယ်
And I welcome the announcement that G7 countries will donate 870 million vaccine doses.
COVAX ကတင်ကာကွယ်ဆေးအလုံးရေတန်း880ဆူတန်းမဲ့ဒီစပင်းရဲ့ကြီးညာချက်ကိုကြိုးဆိုကြောင်းအကူအညီအထောက်ပံ့ကြီးဖြစ်ကြောင်းဒါပေမဲ့ဒီထက်ပိုပြီးညံ့များလိုအပ်တယ်လို့ညံ့ညံလဲလိုအပ်နေပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ
်
မတ်တင်ကြီးထိုက်ပါနိုင်ငံတကာသတင်းစီစဉ်တွေကိုတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နေ့က VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ကျမတို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်မှာပါ။မကြာခင်မှာတော့ COVID ကူးစက်မှုများလာတဲ့ရှမ်းပြည်မြောက်ပိုင်းမှာမြို့အဝင်အထက်စစ်ဆေးမဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။ကချင်ပြည်နယ်ရွှေကူမြို့မှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းမိပြီးတဲ့နောက်စစ်ဆေးရှာဖွေမှုတွေကိုစစ်ကောင်စီတပ်တွေကတိုးမြှင့်လှုပ်ဆောင်နေပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့ဆက်ဆက်ပြီးဒေသခံ10ယောက်ကိုလည်းဖမ်းဆီးထားတာပါ။တချိန်တည်းမှာပဲတနိုင်းမြို့မှာလည်းလူငယ်အယောက် 20 ကျော်ကိုမတရားသိမ်းတဲ့ဆက်သွယ်မှုနဲ့ဖမ်းဆီးထားပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကအဖမ်းဆီးသတင်းတွေကိုကိုသိန်းထိုင်ဦးကတင်ပြမှာပါရှင်
။ကချင်ပြည်နယ်ရွှေကူမြို့နယ်ဗမာမြို့အကြားကစင်ခန္ဒရာမှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းဆီးရမိခဲ့တဲ့သတင်းထွက်ပေါ်ပြီးတဲ့နောက်ရွှေကူမြို့မှာလုံခြုံရေးဘုတ်တင်းကျပ်ထားတယ်လို့ရွှေကူမြို့ကတယောက်က VOA ကိုပြောပါတယ
်။အမေကခဏမိတယ်လို့ကြားတယ်နော်။ဒီနေရာကကျွန်တော်ရှေ့ကောင်ရှိရှိကိတ်မမိရတယ်နော်။ရှေ့ကောင်ကတော့ကျွန်တော်တို့ဘယ်နေနေပြောလာမို့။နာယီကနဲ့ပြောပြီးတော့ရှိရှိကိတ်မှာသူကလက်နက်ကိုမိတယ်ဆိုတော့သူကဒီနေ့ကမိကားနဲ့မိပြီးတော့ခင်ကြရတယ်။သူကအဲ့ဒီတဲ့အဖေကမိနေလို့ပေါ့။လို့အမပေါ်ကအဲဒီလက်ရှိတဲ့လူချဖူးတယ်လို့တရင်တော့ရလိုက်တယ
်။လက်နဲ့ဖမ်းမိပြီးတဲ့နောက်မှာနေနေကိုဝင်ရောက်စစ်ဆေးချဖူးတာတွေလုပ်နေတယ်လို့အဖမ်းဆီးတချို့လည်းရှိတယ်လို့နောက်ထပ်ဒီသခင်တယောက်ကပြောပါတယ်
။အဲဒီလက်နဲ့မိတာကြားပြီးနောက်ပိုင်းတော့အဲဒီရက်ဆက်ပါပဲ။မမိရောဒီမိရောပေါ့။အဲဒီစစ်ဆေးတွေချခဲ့တာလုပ်နေကြတယ်။အဲဒီစစ်ချက်လို့ဆိုတော့ကောင်းနေတယ်ပဲနားလာတယ်။ဟိုနေရက်ပိုင်းနေရာပြောလို့ညတောင်းတဲ့ချိန်မှာလုပ်ကြပေါ့။အခုရက်ပိုင်းနေရာဒီနေ့ပိုင်းဒီမှာကိုပဲလုပ်လာကြတယ်။သူတို့ရဲ့အသက်ဆက်တင်နေကြတော့နော်ဒီရက်ချေတကယ်စမ်းလာရလို့လိုက်တဲ့တဘောတာရှိခံရတာကတော့ဒီတော့ပုံဝင်ကျင်တော့ကြည့်နေမှလို့ရှိ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ရွှေကူမြို့မှာစစ်သည်တွေကလက်နက်ဖမ်းဆီးရမိတာရှိခဲ့တဲ့အကြောင်းအခုလိုပြောထားပါတယ
်။ဒါကအမြင်မှုအတင်အကားတစ်စင်းကိုစဉ်းစားနေတာမှဖြစ်တယ်။အမအဲ့ပေါ်မှာလိုက်ပါလာတဲ့တရောက်အဲသူ့မှာချိန်ပါမှာတော့တာရရှိထားတယ်။လက်နက်နဲ့တာရှိထားတယ်။စစ်စင်းရဲ့ကာလာတော့ရွှေကူဒီမှာရဲ့စကားကိုဒေါ်လာကြီးရဲ့ပြစ်ခတ်တဲ့ပြစ်စစ်ထိတဲ့အင်္ဂါကပါရလို့ပြရတယ်။သူနဲ့သူမှတ်သားပါတယ်။သူမိမနဲ့တကယ်ပါတာတဲ့ခီးကောင်ကြီးရတဲ့သူတလက်နဲ့ကြီးရှိတော့ပြီးခဲ့တာဟာရှိပါတယ
်။ဖန်စီရမိတဲ့သူတွေကိုစစ်ဆေးပြီးရွှေကူမြို့ချန်တချန်ကနေလက်နဲ့ဒီဖော်ထုတ်ဖန်စီရမိတာရှိကြောင်းလဲဆက်ပြောပါတယ်။ဒီလအစောပိုင်းကစတင်ပြီးရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းတစ်ခုခြုံကိုတိုက်ခိုက်ခံခဲ့ရသလိုရွှေကူမြို့နယ်အနီးမြေကျင်းတနေရာမှာလဲစစ်သမောတွေပြစ်ခတ်ခံခဲ့ရပါတယ်။ဂျွန်လ၄ရက်နေ့ကလဲရွှေကူရဲစခန်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုတွေဟာ KIA နဲ့သူတို့ပူးပေါင်းဆောင်ရွက်တာဖြစ်တဲ့အကြောင်းရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ SPDF ကသတင်းထုတ်ပြန်ပါတယ်။၉ရက်နေ့တုန်းကလဲရဲစခန်းနဲ့ရွှေကူသမောစိတ်မှာစိုက်ကပ်ထားတဲ့စစ်ရဲရင်တွေပြစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းသတင်းထွက်ခဲ့ပေမဲ့ SPDF ကသူတို့လက်ချက်မဟုတ်ဘူးလို့ငြင်းဆန်ပါတယ်။ဒီတော့တွင်ကချင်ပြည်နယ်တနိုင်းမြို့မှာလဲလူ20ကျော်ကိုစစ်တပ်ကဖမ်းဆီးပြီးတဲ့နောက်မတရားအသင်ဥပဒေပုံမှန်စက်ခွန်တင်းနဲ့အမှုဆွဲဆိုထားတဲ့အကြောင်းတနိုင်းဒေသခံတယောက်ကပြောပါတယ
်။ဟောတော့တော့ပြန်လာတဲ့လူငယ်ပေါ့နော်။လူငယ်20ကျော်ကိုတော့ဒီတနိုင်းစစ်ပေါင်းကိမှာထားလိုက်။ထားပြီးတော့သူတို့ဒီတက္ကသမှာထိနေတာပေါ့။အခုကျွန်တော်တားမိတယ်เนาะဒီစက်ကွန်တင်းနဲ့စက်ကွန်တင်းနဲ့ဆွဲထားရလို့ကြားတယ
်ဖန်စီခံထားရတဲ့လူငယ်20ကျော်အ ਨੇ ကစစ်စင်းနေတဲ့အချိန်၈ရောက်သေးဆုံးခဲ့တယ်ဆိုတော့သတင်းတွေဒေသခံတွေကြားမှာပြန့်နှံ့နေပါတယ်ဒေသတွင်းသတင်းမီဒီယာတခုဖြစ်တဲ့ GNG ကကချင်းသတင်းဌာနကတော့ပြီးခဲ့တဲ့15ရက်နေ့ကလူ29ယောက်ကိုဖန်စီခဲ့တာဖြစ်တဲ့အကြောင်းဖန်စီစစ်စင်းနေတဲ့၈ရောက်သေးဆုံးတာမဟုတ်မှန်မှန်တဲ့အကြောင်းနဲ့သူတို့ဒီလ7ရက်နေ့ကနေစက်ကွန်တင်းနဲ့တရားဆွဲဆိုဖို့စစ်တပ်ကနေရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပေါ်ပြထားပါတယ်။ ဒီနေ့တော့သတင်းစာမှာတော့ကယန်ယူဌာနချုပ်လိုက်စားကိုစစ်တင်တဲ့ဆီလို့ရမှာမြို့သားဒီမိုကရေစီဖွဲ့ချုပ်NLD ပါတီကညွန်ကြားခန်းစီခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားသလိုကယန်ပြည်နယ်ကကယန်ယူတပ်မှငါနေမိကိုလည်းလက်နက်ခဲယမ်းဝယ်ယူဖို့ဖောက်ခွဲဖြစ်စီရေးတွေဆောင်ရွက်ဖို့နဲ့စစ်တင်တဲ့ဆီလို့ညွန်ကြားထားတဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကိုတိန်ခိုင်ဥပါရှင်ကချင်ပြည်နယ်ကအခြေအနေတွေပြီးတော့ချင်းပြည်နယ်ကအခြေအနေတွေကိုကြည့်ကြရအောင်ပါမင်းတပ်မျိုးကထွက်ပြေးလာရတဲ့စစ်ဘေးဒုက္ခသည်တွေစီပေးဖို့တဲ့ရိတ်ခါလမ်းကြောင်းကိုအာဏာပိုင်တွေကပိတ်ဆို့သိမ်းဆည်းနေတာကြောင့်တောတောင်တွေထဲခိုလုံနေရတဲ့ဒုက္ခသည်တွေအတွက်တောက်ရည်တန်းနဲ့ရေးပေါ်အကူအညီတွေရောက်ဖို့ခက်ခဲဖြစ်နေပါတယ်ဒီအခက်အခဲတွေကိုကြော်လွားပြီးရေးပ အဖွဲ့တချို့နဲ့ဒုက္ခသည်တွေကတောင်းဆိုနေကြပါတယ်ဆက်သွယ်မြင်းမြန်းထားတဲ့ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်မင်းတိုင်းမြို့မှာစစ်ကောင်စီတပ်တွေကလူညုံရေးတိုးချပြီးနိုင်ငံစိုးမိုးရေးလှုပ်ဆောင်လာတာကြောင့်ဒေသခံတွေဟာနိစ္စရာအရက်လေးမြင်လာကကျေးရွာတွေစီစေဘေးရှောင်နေကြရတာပါစစ်ရှောင်တွေတဲကလူအနည်းစုကသာအနီးဝန်းကျင်ကျေးရွာတွေကလက်ခံကျေစုနိုင်ပေမဲ့အများစုကတော့တောတောင်တွေထဲရွက်ပြင်ထိုးပြီးဖြစ်တယ်လို့ပုံခုနေရပါတယ်ဒီကြားလေးအစမ်းအရိခါတည်ယူတဲ့မင်းနှမြို့မြောက်ဖက်မြို့အဝင်လမ်းစုံလမ်းကွာကိုစစ်တပ်ကပိတ်ဆို့ထားတာကြောင့်အရေးပေါ်အကူအညီတွေပို့ပြီးလိုအပ်လာနေတယ်လို့မင်းတပ်ကစစ်ဘေးရှောင်ကိုဂျိုးဆက်မန်းကပြောပါတယ
်အခုဒီမင်းတပ်ရဲ့မြောက်ဖက်ခြမ်းပေါ်တော့အဲ့မှာကတော့အဝင်လမ်းကိုလည်းပိတ်ထားတာရှိတယ်ပြီးခါကျတော့လမ်းစုံဖြတ်တဲ့နေရာပေါ်တော့ကျွန်တော်ဆိုရင်ဒီလမ်းစုံမဖြတ်ရင်ဘယ်နေရာမှာတော့လို့မရဘူးလမ်းစုံကျွန်တော်ရိတ်ခါလမ်းကြောင်းမှာလည်းတန်ဆွဲထားတာရှိတယ်ရိတ်ခါတဲ့ကိုလမ်းကြောင်းလေးပြတ်နေတော့ကျွန်တော်တို့အဲ့ရတဲ့အခက်ခဲရှိတယ်ဗျအခက်ခဲတော့အစားတောက်ရှိမယ်နေစရာလိုအပ်မယ်အဆေးဝါးကတော့လိုအပ်တယ်ခံတယ်ဒါပေမဲ့အဲ့ထက်ကအနှွေးထည်တွေလိုအပ်တယ်အခုဒီမှာကရာသီကမိုးတောက်လျှောက်ရနေတော့လေအနှွေးထည်ကမှမိုးကလိုမျိုးနဲ့ပေါ့နော်အဲ့ဟာမျိုးကြီးပြေးနိုင်ရဲ့အဆင်ပြေတယ်ပြီးတော့အဲကျွန်တော်တို့ကပြေးလွှားနေကြတဲ့အတွက်ကြောင့်ဒီရေဘောတော့ရေကိုကြတော့ကြိုချက်ပြီးတော့တောက်ဖို့အချိန်လည်းမရှိဘူးဒီတိုင်းပဲတောက်ကြတာဆိုတော့ဒီဘိုးတွင်းမှာဝင်းချောဘွေးပြက်တွေဖြစ်လာဆိုင်နေပေါ့နော်ဆိုတော့အဲရေတက်ဆေးပြားတွေပေါ့နော်အဲဟာတွေတော့ခုလုံးလုံးဆင်းနေတယ်လို့မှအဲဟာတွေလိုလည်းလို့ကျွန်တော်မြင်တယ
်မင်းသားမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြတိုက်ပွဲတွေဖြစ်လာခြင်းကစပြီးမင်းသားစစ်ဆောင်တွေကိုအရေးပေါ်ရိတ်ခါပေးပို့နေတဲ့မုံရမျိုးကပြည်သူ့မှပြည်သူတို့အစည်းအဝေးတောင်းဝန်ခံကိုဝင်းစောခံကတော့စေဘေးဆောင်တွေကိုရိတ်ခါဖြတ်တောက်နေတဲ့ကိစ္စအပေါ်နိုင်ငံတကာအတိုင်းအဝန်းကကူညီဖြည့်ရှင်းပေးဖို့တောင်းဆိုလိုက်ပါတယ
်မင်းတပ်ကိုတွမ်းမဲ့လမ်းကြောင်းဖန်တို့များကိုပိတ်ဆို့ပြီးတော့မှဒီအခြေခံစားပောက်ကုန်ဖြစ်တဲ့တန်စီစီဝါကလေးသူငယ်တွေအမျိုးသမီးတွေအတွက်အနွေးတွေစတဲ့ကူညီကယ်ဆယ်ရေးဆိုင်ရာပစ္စည်းတွေကိုပို့ဆောင်နေတဲ့နေရာမှာဖန်စီမှုတွေဆက်စီမှုတွေသိမ်းဆည်းမှုတွေနဲ့တူအဲဒီလိုမျိုးပို့ဆောင်မှုတွေဘယ်လိုမှဒါမဖြစ်နိုင်တဲ့အနေအထားမျိုးဖြစ်တယ်။ဟိုကမင်းတပ်မှာရှိနေတဲ့ပြည်သူလူထုဟာဒီခုရာသီဥတုရှိနေရရောထိုးစစ်ဆင်းနေတဲ့အနေအထားမှာအခက်အခဲများစွာကြုံတွေ့နေရတဲ့အတွက်ကျွန်တော်တို့အဓိကဒီစံစီရဲ့စေဝါရဲ့ကိုကျွန်တော်တို့အများအသုံးပို့ပြီးဖို့လိုအပ်နေတဲ့အနေအထားမှာကျွန်တော်တို့ရှိပါတယ်။အဲဒီအတွက်နိုင်ငံကအနေနဲ့လည်းပါဝင်ပြီးတော့မှကျွန်တော်မင်းတပ်ပြည်သူလူထုကိုကူညီပေးရတာကျွန်တော်အနေနဲ့လည်းမြစ်တိုင်းရခိုင်နေပါတယ်။
မင်းသားအပါဝင်ချင်းပြည်နယ်ဒေသတချို့မှာပြည်တွင်းစစ်ဆောင်ဒုက္ခသည်တွေခုလုံနိုင်မဲ့ IDP ဒုက္ခသည်စခန်းကြီးတတ်မှတ်ထားတာရှိပေမဲ့စစ်တပ်ကလိုက်လံရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာနေရာအတိတကျမရှိဘဲမကြာခဏရွှေ့ပြောင်းနေရတယ်လို့ကိုဂျိုးဆက်မန်းကပြောပါတယ
်ဒီရွာတွေမှာတော့ IDP ကဲကိုကျွန်တော်တို့တရားဝင်ဖွဲ့တော်ဖွဲ့ထားပေမဲ့အဲ့နေရာတွေလည်းသူတို့ကလက်နေချင်းနဲ့စော်ထားတာရှိတယ်ပေါ့ကွာအဲ့ဒါကြောင့်မလို့ IDP ကဲဆိုရင်လည်းစိတ်မချရအောင်မလုံခြုံမှုဆိုတဲ့အနေထားမှာရှိနေတော့အဲဒီလူထုတွေကမနေရကြအောင်အနေနာရောက်ပြီဆိုရင်တို့ကကြေးကြလို့ဆိုတော့တောထဲမှာနေတဲ့အားလုံးမျိုးတွေရှိနေပေါ့နော်ပြီးတော့ဒီရွာရဲ့ဘေးနားတွေဒီချောင်းထဲတွေမှာတို့ကဒီတလပတ်တဲထိုးပြီးခါကြမှာလူမနေရလည်းရှိနေပေါ့နော်ပြီးတော့ကျွန်တော်စစ်ပေးရှောင်းနေတဲ့တောထဲမှာပဲမွေးတဲ့ဟာလည်းရှိတယ်ဒီမိုးရွာထဲမှာဒီရတားလေးသုံးရတားကလေးလေးနဲ့ဒီမိုးရွာထဲမှာပြေးပြီးတော့ကလေးရဲ့လိုမျိုးဆုံးရှုံးသွားတဲ့အသက်ဆုံးရှုံးသွားတဲ့အားလည်းရှိတယ
်။ဒေသခံတွေကတော့မိမိနေအိမ်ကိုပြန်ရမယ့်ရက်ကိုမျှော်လင့်နေပေမဲ့ဘယ်နေလဲဆိုတာမသိနိုင်သေးဘူးလို့ကိုဂျိုးဆက်မန်းကရှင်းပြပါတယ်
။လူတိုင်းကကိုယ့်အိမ်ကိုပြန်ပြီးတော့ အစီအပြန်နေချင်တာပေါ့ကွာဒါတော့ဒီမှာစစ်ပေးချောင်းတဲ့လူအလုံးကအမြဲတမ်းကြီးသွားပြီးတော့ပြောနေတဲ့စကားပါပဲဒါပေမဲ့အဲ့အချိန်ကြီးပြန်ရောက်ဖို့ဆိုတော့ကျွန်တော်အချိန်ကြာလားဘယ်လောက်ထိကြာအောင်မလဲသွားရရင်ဆိုင်ရအောင်မလဲကျွန်တော်မသိနိုင်သေးဘူးပေါ့နော
်ချင်းပြည်နယ်မှာမင်းတပ်မျိုးဟာစစ်ကောင်စီတပ်တွေကိုအကြိမ်ပေါင်းများစွာခုခံတွန်းလှန်နေတဲ့ဒေသဖြစ်ပြီးအခုနောက်ပိုင်းထန်တလန်မြို့ဘက်မှာပါဒေသခံပြည်သူ့ကာကွယ်ရေးတပ်ရဲ့ခုခံမှုကြောင့်တိုက်ပွဲတွေဆက်ဖြစ်လာပါတယ်ခင်ဗျာ
ကိုညာဝေးအောင်ပါအခုတော့စစ်ကောင်စီကဒေါ်ဆန်းစုကြည်ကိုစတင်ရုံးထုတ်စစ်ဆေးနေတဲ့အပေါ်တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်စစ်ကောင်စီရဲ့ဆွဲချက်တွေကိုကြည့်မယ်ဆိုရင်ဒေါ်ဆန်းစုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အားသာချက်တွေရှိနေတယ်လို့လူ့ခွင့်ရေးရှင်းနေဦးမင်းလွင်ဦးက VOA ကိုပြောပါတယ်နေပြည်တော်တရားရုံးမှာတနင်္လာနေ့ကဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေထဲမှာတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့ပို့ကုံတွင်းကုံပုံမှဆက်သွယ်ရေးဥပဒေပုံမှစတဲ့အမှုသုံးမှုကိုပထမဆုံးကြားနာစစ်ဆေးခဲ့တာပါအခုလိုဒေါ်ဆန်းစုကြည်အနေနဲ့2020ရွေးကောက်ပွဲစည်းရုံးရေးကာလမှာကိုဗစ်စီမံစည်းကမ်းတွေကိုချိုးဖောက်တယ်ဆိုတော့စစ်ကောင်စီရဲ့ဆွဆွဲချက်တွေမှာခိုင်လုံမှုမရှိဘဲအားနည်းချက်တွေအများကြီးရှိနေတယ်လို့နော်ဝေးအခြေစိုက်မြမလူခွင့်ရေးရှိနေဦးမင်းလွင်ဦးက VOA ကိုပြောပါတယ်
ကိုဗစ်စီးနင်းစည်းကမ်းတွေရလူစုလူဝေးမလို့ရငါဦးတည်းပုံပြီးတော့စုပြုံးဝေးမလို့ရဆိုတဲ့အချက်အလက်တွေနဲ့တော့ကျင်းလို့နေတာကိုကျွန်တော်တွေ့ရတယ်။ဒေါ်ဆန်းစုကြည်ကခြံရှိကိုမော်တော်ကားနဲ့ဆက်မောင်းသွားတဲ့ဥက္ကာကိုလက်ဖက်ပြရုံသိစရာတစ်ခုပဲရှိတယ်ဆိုတော့ကျွန်တော်တို့တက်တဲ့ထောက်ထားနေတယ်လေ၊ကျင်းပြနိုင်တဲ့အခြေအနေမျိုးဖြစ်ပါတယ်။ပြုံးစုဖက်ကနေပြီးတော့ကြီးမှုကျင်းပတဲ့ပွဲတွေမှာဥပမာဆိုရင်တန်လွင်ချောင်းဆောင်တရားဖွင့်ဝင်ဆိုလို့ချင်းမတ်တာတာလည်းတရားမှမတွေ့ရဘူးเนาะနောက်ပြီးတော့လူစုလူဝေးအုပ်လိုက်ပြီးဓာတ်ပုံရိုက်ထားတဲ့ဥစ္စာလူမျိုးတော်မှရှိတယ်ဒါတွေကိုဘလုံးကအေးအေးဆော်ခြင်းမရှိဘူးဆိုတာတွေကိုကြည့်ကြားပြီးတေဥစုရဲ့စီမံဆောင်ရွက်မှုကတော်ဆန်းစုကြည်ကိုတမင်သက်သက်အမှုရှင်ဖန်ဆီးဖို့အတွက်ယူရလှုပ်ဆောင်နေဆိုတော့ခင်ရှားရှားပေါ်လင်းစီတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ဗျာ
အဲ့ဒါဆိုရင်ဒီဆက်သွယ်ရေးဥပဒေပုံမှပို့ကုံတွင်းကုံပုံမှတို့ ਨੇ တော်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေပေါ်မှာရောဘလို့သုံးသက်လဲရှင်
ဆက်သွယ်ဥပဒေပုံမှန်နဲ့တရားစွဲဆိုထားတဲ့ကိစ္စရပ်ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်လေဆက်သွယ်ရေးစကားပြောဆက်တွေကဒေါ်ဆန်းစုကြည်အနေနဲ့ဝယ်ယူပေးထားတာမရှိဘူးနောက်ပြီးတော့တခါမိမိရဲ့လုံခြုံရေးအဖွဲ့တွေတုံးတဲ့ပစ္စည်းကိုဒေါ်ဆန်းစုကြည်အနေနဲ့ဘလို့မှသိရှိနိုင်စွာမရှိဘူးနောက်ပြီးတော့ဒီပြည်ထရေးကနေပြီးတော့လုံခြုံရေးအဖွဲ့တွေခန့်နာတာဖြစ်တယ်ဒီပြည်ထရေးကနေပြီးတော့ပဲလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုစီမံခန့်ခွဲတာဖြစ်တယ်ဒါကြောင့်တော်ဆန်းစုကြည်အနေနဲ့ဒါတွေကိုသိရှိခြင်းလည်းမရှိဘူးအဲဒီလိုသိရှိခြင်းမရှိတဲ့အပေါ်မှာတော်စုရဲ့စီမံခန့်ခွဲမှုအောက်မှာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အခုလိုမျိုးဆွဲဆိုထားတဲ့ဥစ္စာတွေကနိုင်ငံရေးရပြင်ငယ်သွားအောင်နိုင်ငံရေးရထောက်ခံမှုကျဆင်းသွားအောင်တော်ဆန်းစုကြည်ပေါ်မှာပြည်သူလူထုတွေရဲ့ယုံကြည်မှုလျော်နေသွားအောင်စတဲ့ယူရချက်တွေနဲ့လှုပ်ဆောင်နေလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
အဲ့တော့အခုဆိုရင်တရားဆွဲတဲ့အတွက်ကုန်ကြစိတ်တွေကထွက်လာပြီပေါ့နော်အဲ့တော့ဒီကုန်ကြစိတ်တွေကိုဒေါ်ဆန်းစုကြည်ကပေးရမှာလားအဲ့ဒီကုန်ကြစိတ်တွေကိုဘသူကပေးမှာလဲရှင
်ဒေါ်စုပေါ်တရားဆွဲဆိုထားတဲ့ဈေးစကားတွေနဲ့ပတ်သက်လို့ကတော့ဒီနိုင်ငံတော်ကနေပြီးတော့ဆွဲဆိုတဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနေတယ်လို့မြင်ပါတယ်သို့တော်လည်းပဲဒေါ်စုဘက်ကလိုက်ပြီးတော့ခုခံချိပါတဲ့ရှေ့နေတွေကတော့အခမဲ့လိုက်ပါဆောင်ရတဲ့ကိစ္စဖြစ်တဲ့အတွက်ကြော်တော့ကျွန်တော်တက်တင်စဉ်းစားရမလို့ဘူးလို့ကျွန်တော်မြင်တယ်။တရားစွဲဆိုတဲ့ကိစ္စရမှာကုန်ကြစည်တွေရှိတယ်ဆိုတာမှန်ကန်ရကိုနိုင်ငံတော်ကဆွဲဆိုတာဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့ပဲကျွန်တော်ကြံမြင်ပြောနိုင်ပါတယ်ခင်ဗျာ
။ဒီကနေ့ဇွန်လ15ရက်နေ့မှာဒေါ်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှ25နဲ့ဆွဲထားတဲ့အမှုနောက်တမှုနဲ့သမရဦးဝင်းမြင့်နေပြည်တော်စီပင်တရားရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူ၃ရောက်တွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးတတ်မှုပြတ်ပြားအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေးတို့ကိုဆက်လက်စစ်ဆေးဖို့ရှိတယ်လို့အကျိုးဆောင်ရှင်တွေက VOE ကိုပြောပါတယ်။အခုလိုစေအုပ်စုကဒေါ်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စု Maryland ပြည်နယ်ချင်းလူမျိုးအဖွဲ့အစည်းဥက္ကဋ္ဌဒေါန်ကပ်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
မရှိတဲ့အမှုကိုမရှိရှိအောင်လုပ်ကြံပြလို့တာပါဒီအမှုတွေကဟိုဒေါန်ဆန်းစုကြည်ကျိုးလွန်နေဆိုတာတခုမှမဟုတ်ပါဘူးစစ်အုပ်စုကြီးစစ်ကောင်စီရဲ့နေဘရမသူတို့အကြောင်းပြချက်မျိုးမျိုးရှာကြံဘရမဖွင့်တဲ့အမှုတွေပါဘာလို့လဲဆိုတော့ kuti malah tu no memandai nama upre sura mushiro bahu upre sura tenat si uama bersih.
ดองซันสุจีพอเปมุสัยยาเตียซเวซูมูริฮาอตุอย่างดีดาဖြစ်ပြီး2020ပြည့်နိုဝင်ဘာရွေးကောက်ပွဲမှာသူအပြတ်အသက်အနိုင်ရခဲ့တာကိုပယ်ဖြတ်ဖို့နိုင်ငံရေးလှုံ့ဆော်မှုရည်ရွယ်ချက်ရှိရှိလှုံ့ဆောင်လာဖြစ်တယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးဆောင်ကြီးအဖွဲ့ကြီးHRWအာရှရေးရာလက်ထောက်ညွှန်ကြားရေးမှုဖီလ်ရော့ဘင်ဆန်ကပြောပါတယ်
တနင်္လာနေ့ကထုတ်ပြန်တဲ့သူရဲ့ကြေညာချက်မှာလဲဒေါန်ဆန်းစုကြည်ပေါ်ဆွဆွဲချက်တွေအားလုံးရုပ်သိမ်းဖို့နဲ့သူ့ကိုချွင်းချက်မရှိချက်ချင်းပြန်လှုပ်ပေးဖို့လဲတောင်းဆိုထားပါတယ်ရှင်။ဗီအိုအေအမေရိကန်တန်ရဲ့ရုပ်သံတွေဗီဒီယိုထုတ်လွှင့်မှုတွေကိုမြန်မာစစ်အမေရိကန်ပြည်အောင်စု၊ဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။
ဗီအိုအေမြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphonlink.bit.ly/365fe
နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော်။ဗီအိုအေအမေရိကန်တန်ရဲ့ရုပ်သံတွေရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဗီအိုအေမြန်မာဝိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပြပါစီရှင်။အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6:00ကနေ8:00အထိဆက်လက်တင်ဆက်နေပါတယ်။အခုတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်မြောက်ပိုင်းကမြို့တချို့မှာ COVID-19ပိုးကူးစက်သူတွေရှိလာတဲ့အတွက်မြို့ဝင်မြို့ထွက်ဂိတ်တွေမှာစစ်ဆေးမှုတွေပြုလုပ်နေပါတယ်။လာရှိုးတီဘောမြို့တွေမှာ
မြို့ဝင်မြို့ထွက်စစ်ဆေးနေတယ်လို့အတည်ပြုလူနာတွေနဲ့ထိတွေ့ခဲ့သူတွေကိုတီချာခွဲထားမဲ့ကွာရန်တင်းစင်တာတွေကိုလည်းဖွင့်ထားပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြပါပါရှင်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာသကိုင်းတိုင်းတမှုမြို့ကပြန်လာသူတွေကနေကိုဗစ်ကပ်ရောဂါစတင်ကူးစက်ခဲ့တာမှာတပတ်အတွင်းပိုးတွေ့ရှိသူ40နီးပါးရှိနေပါတ ကျွန်းလာဆက်သုံးရက်တည့်ရက်ထဲမှာတွင်လာရှိုးမြို့မှာပိုးတွေ့ရှိသူ၁၄ဦးရှိပြီးလာရှိုးစေယုံကြီးမှာကုသဖို့ထားရှိထားရပြီးထိဆက်သူတွေအတွက်လည်းကွာရတင်းစင်တာတွင်ပြင်ဆင်နေတယ်လို့လာရှိုးကိုဗစ်
ဒီစီထောက်ခံစားဖို့ကီးတော့ကွန့်စီထောက်ခံစားပမပါစစ်တယ်လို့တော့သိရတယ်ဗျအဲ့ဒါတော့စစ်တယ်ဗျတိုင်မဲ့သူတို့ဘယ်လိုပြောမလဲစီမထူးလာလဲပဲသူတို့ရဲ့ကီးတော့မှတ်တမ်းယူပြီးတော့မှဒီတန်းလွတ်တယ်လို့ပဲသိရတယ်ဗျကီးထူးပြီးကြောင့်မှတ်တမ်းရယ်နောက်ပြီးတော့လာတဲ့လမ်းကြောင်းပေါ့နော်ကိုယ်ကဒီတာထောက်ခံချက်ပေါ့အဲ့ဒါစစ်တယ်လို့ပဲသိခဲ့ကြအဲကျွန်တော်တို့အဲ့ဒီမှာရေနှုံ ဒီမှာသွားပြီးတော့ကုညီပေးတာတွေမရှိတဲ့အတွက်ကျွန်တော်တို့တိကျမတိရဘူးဗျ။အရင်ကတော့ခေါ်လိုက်မှလောက်တယ်နောက်တစ်ခါစတဲ့ညောင်းမှလောက်တယ်မဟုတ်ဘူးဝိပဿနာမှလောက်တယ်ဗျ။အခုတော့မဟုတ်ဘူးဝိပဿနာတစ်ခုပဲရှင်နေဗျ။ကျွန်တော်လည်းအဲ့လိုအတိကျတော့မသိဘူးဒီနေ့မှသူကဒီစင်တာတို့ပြင်ဆင်နေပြီလို့ပဲကျွန်တော်သိရတယ်ဗျ။
ရှမ်းပြည်နယ်တီဘောမြို့မှာလဲပိုးတွေ့ရှိလူနာလေးဦးရှိပြီဖြစ်တဲ့အတွက်ကွာရတီးစင်တာဖွင့်ပြီးအတီးပြုတ်လူနာနဲ့ထိတွေ့ခဲ့သူတွေကိုတီးခြားခွဲထားဖို့ပို့ဆောင်ထားတယ်လို့တီဘောမြို့ပရိဟိတအသင်းတင်းကတာဝန်ရှိသူတူကပြောပါတယ်။ဒီတီဘောမြို့နဲ့လက်လံမှာနော်။လက်လံအဲ့မှာအားလုံးအဲဟိုပထမတော့၃ယောက်ပေါ့နော်။၃ယောက်၃ယောက်နဲ့တည့်ရခွန်တက်ကခုနှစ်ယောက်။အဲဒီနေ့ထပ်ပြီးဆက်
ဒီကလူနာဒီကတဲ့ဒီပေါ်တဲ့6ရောက်တော့ကိုယ်လည်းလင်းဆန်တာကိုပို့လိုက်တယ်ဒီနေ့စရစ်တော့ကိုယ်လည်းလင်းဆန်တာလောက်တာပါနော်ဟုတ်ကဲ့ဒီနေ့ဒီကတဲ့လူတွေကိုစီကြံထားတာပါနော်ဟုတ်ကဲ့အဲကျွန်တော်တို့ဒီထွေဒီဒီအုပ်ချုပ်ရေးဦးစီဆန်တာပေါ့အဲ့ရနေဒီတော့မှကျွန်တော်တို့ဒီဟိုကွန်တန့်လူနာတွေစားဖို့တဲ့ကိုယ်လည်းလင်းဆန်တာလောက်ပြီးတာပါနော်ဒီနေ့မှဒီနေ့လောက်စားရတယ်ဟ
နှာခေါင်းစည်းဝေးဓာတ်တွေပြုလုပ်နေပါတယ်။ရှမ်းပြည်နယ်ထဲမှာကိုဗစ်ကူးစက်သူတွေရှိလာပေမဲ့သေဆုံးသူရှိတယ်လို့တော့မသိရသေးပါဘူး။ ညီမာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအခုရက်ပိုင်းမှာရာကျော်ရှိနေပြီးကိုဗစ်တက်တရာလိုင်းဖြစ်နေပြီလားဆိုတဲ့မေးခွန်းတွေလည်းပေါ်ထွက်နေပါတယ်အတီးပြူလူနာအများဆုံးကစကိုင်းတိုင်းနဲ့ရန်ကုန်မြို့ဖြစ်ပါတယ်ကိုဗစ်ရောဂါကူးစက်မှုစိုးရင်စရာကောင်းလောက်အောင်များပြားနေတဲ့အိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့စကိုင်းတိုင်းတမူခရိုင်မှာဆိုရင်ခံပတ်မြို့ဈေးပိတ်ထားရပါတယ်ကျမအိမ်ဝန ုသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာစုစုပေါင်းကိုဗစ်အတီးပြူလူနာ3000ကျော်နီးပါးရှိပြီးသေဆုံးသူက3148ယောက်ရှိနေပါတယ်ခင်ဗျာ
VOA မြန်မာစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pay တက်တစ်ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်ပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုကျမတို့ဒီ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုရေဒီယိုအပြင်အခုဒီစတူဒီယိုကနေရုပ်သံနဲ့ပါဖြည့်ဆွတ်ထုတ်လင်းနေပါတယ်ရှင်။ဒီ VOA မြန်မာပိုင်းရဲ့ရုပ်တံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲမှာတင်ဆက်နေပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မတ်တင်ကီထိုက်အပတ်စဉ်တင်ဆက်နေတာပါ။ Ransomware လို့ခေါ်တဲ့ကွန်ပျူတာစနစ်ကိုတိုက်ခိုက်ငွေညှစ်တဲ့ကိစ္စတွေကကဘာတလွားမှာများလာနေပြီးလက်တလောဖြစ်ခဲ့တဲ့ကွန်ပျူတာစနစ်တွေအပေါ်အဆိုးရွားဆုံးတိုက်ခိုက်မှုတချို့နဲ့ပတ်သက်လို့တော့ရုရှားမှာအခြေစိုက်တဲ့ရာဇဝတ်ဂိုင်းတွေကိုတန်တရားရှိထားပါတယ် Ransomware နဲ့တိုက်ခိုက်မှုတွေအကြောင်း Michael Queen ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ပြမှာပါရှင
် American ရှေ့ဘက်ကမ်းရိုးတန်းဒေသတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာကြီးထောက်ပံ့တဲ့အကြီးကရေနံပိုက်လိုင်းကြီးစီမံခန့်ခွဲသူ Colonial ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခိုက်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးကိုပိတ်ခဲ့ရတာပါအမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံကျက်စေယုံတွေနဲ့နိုင်ငံအရှေ့ပိုင်းတောင်ပိုင်းတလွှတ်ကိုချိတ်ဆက်ထားတဲ့မိုင်9500အရှေ့ပိုက်လိုင်းတွေကတဆင့်ဓာတ်ဆီဒီဇယ်လေယာဉ်သုံးအပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 1.5 သန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါအမေရိကန်ရဲ့အကြီးဆုံးလောင်စာဆီတဲပို့ပိုက်လိုင်းကြီးကိုလိုနီယယ်ပိုက်လိုင်းရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရမှုကြောင့်လုပ်ငန်းတွေရပ်ဆိုင်ခဲ့ရတာမှာအမေရိကန်ရှေ့ဘက်ကမ်းရိုးတန်းဒေသတွေမှာ73စီဖြန့်ဖြူးမှုကိုထိခိုက်ခဲ့ရသလိုလူလူကြားမှာလည်းစိုးရိမ်စိတ်နဲ့အလို့အယက်ဝယ်ယူတာတွေဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ကွန်ပျူတာစနစ်ပြန်လည်အသုံးပြုနိုင်ရေးအတွက်ဒေါ်လာ 4.4 သန်းပေးခဲ့ကြောင်းကိုလိုနီယယ်လုပ်ငန်းကြီးကဝန်ခံခဲ့ပါတယ်။ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ်ဂျိုးဆက်ဘလန့်ကလုပ်ငန်းတွင်ကွန်ပျူတာကွန်ရက်ကိုဖျက်တောက်ခဲ့တဲ့ဟက်ကာတွေကိုဒေါ်လာ9သန်းပြန်ပေးငွေပေးဖို့ဆုံးဖြတ်ခဲ့တဲ့အခိုက်အတန့်ကိုအခုလိုပြန်ပြီးတော့ပြောပြပါတယ်
။ It was the hardest decision I made in my 39 years in the energy industry.
ဆွေးရလုပ်ငန်းကဏ္ဍမှာ39နှစ်တာအလုပ်လုပ်ခဲ့တဲ့ကာလအတွင်းဒီကိစ္စကအခက်အခဲဆုံးဆုံးဖြတ်ချက်ဖြစ်ပါတယ်။ကိုလိုနီယယ်ပိုက်လိုင်းဟာနိုင်ငံအတွက်ဘလောက်အရေးကြီးတယ်လဲဆိုတာကိုသိရှိနားလည်ထားတဲ့အတွက်နိုင်ငံရဲ့အကျိုးစီးပွားကိုရှေ့တန်းတင်ခဲ့ပါတယ်လို့သူကပြောခဲ့တာပါ။ပြန်ပေးငွေမပေးမချင်းအဖွဲ့အစည်းတွေလုပ်ငန်းလဲပတ်လို့မရအောင်ကွန်ပျူတာစနစ်ကိုတိုက်ခိုက်မှုဖြစ်တဲ့ကိစ္စတွေကတိတိတသားတိုးလာနေတယ်လို့ကြမ်းကျင်သူတွေကပြောဆိုထားပြီးအမေရိကန်ပြည်တော်စုအတွင်းလက်တလောတိုက်ခိုက်ခံရမှုတွေမှာတော့ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးတိုက်ခိုက်ခံရမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကွန်ပျူတာကွန်ရက်ကိုဖောက်ထွင်းသူဟက်ကာတွေကစေယုံတွေတည်ယူပို့ဆောင်ရေးဌာနတွေနဲ့ စားနပ်ရိက္ခာထောက်ပံ့မှုလို့အရေးကြီးတဲ့လုပ်ငန်းကြီးတွေကိုပြစ်မှတ်ထားခဲ့ကြပါတယ်။ဒီတိုက်ခိုက်မှုတွေကနယ်နိမိတ်ကန့်သက်ချက်မရှိသလိုဒီဂျစ်တယ်ငွေကြေးနဲ့တောင်းတဲ့ငွေကိုပေးစာရတာကြောင့်ပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးရမိဖို့ကလည်းခက်ခဲပါတယ်။ကွန်ပျူတာစနစ်ရဲ့အနှစ်ချက်တွေကိုဟက်ကာတွေကနှီးမျိုးစုံသုံးပြီးတော့အမျက်ထုတ်ကြတာပါ။ဝန်ထမ်းတွေထံကိုတစ်ဖက်လှည့်နဲ့အီးမေးလ်တွေပေးပို့ဖွင့်ချစေပြီးတဲ့နောက်ကွန်ပျူတာတွေချိတ်ဆက်ထားတဲ့ network မှာကွန်ပျူတာဗိုင်းရပ်စ်ထည့်ဖို့လုပ်တာမျိုးလည်းပါပါတယ်။ကိုလိုနီယယ်ရင်းနှံပိုက်လိုင်းလုပ်ငန်းကြီးကိုဟက်ကာတွေဖောက်ထွင်းမှုမှာတော့တီးတန့် network ထည့်ကိုချိုးဖောက်ဝင်ရောက်ပြီးစနစ်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကွန်ပျူတာခွင့်ရက်ကိုပြန်ဖွင့်နိုင်ဖို့အတွက်ဘယ်သူကိုငွေပေးရမယ်ဆိုတဲ့လမ်းညွှန်ချက်ကိုဟက်ကာတွေကထားခဲ့တာပါ။ပြန်ပင်းငွေညှိနှိုင်းတဲ့နေရာမှာလဲဟက်ကာတွေကလုပ်ငန်းကြီးရဲ့အထူးအရေးကြီးမှတ်တမ်းတွေကိုကူးယူပြီးလူသိရှင်ကြားဖွင့်ချမယ်လို့ချင်းချောက်ထဲကြပါတယ်။ပြန်ပင်းငွေရပြီဆိုပါဟက်ကာတွေကဒီဖိုင်တွေကိုဖွင့်ဖို့ဇကဝတ်ကိုပေးတာဖြစ်ပါတယ်။ပြန်ပင်းငွေကိုလည်းတစ်ခါတည်းမှဒီဂျစ်တယ်ငွေချင်းနဲ့ပေးချရတာကြောင့်ခြေရခံဖို့ခက်ပါတယ်။နောက်ဆုံးပေါ်လှည့်စားနည်းကတော့ကွန်ပျူတာဖောက်ထွင်းမှုလုပ်ငန်းစဉ်ရဲ့ကျွမ်းကျင်ပိုင်နိုင်မှုဖြစ်ပြီးရာဇဝတ်ကိုင်းတွေဘက်ကဆောင်ရွက်နိုင်စီမဲ့ software တွေကို hacker တွေထံကရနိုင်တဲ့အချက်ဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Raj Samani ဟာ McAfee ရဲ့အကြီးအကဲသိပ္ပံပညာရှင်ဖြစ်ပါတယ်။မကြာခင်ကကျင်းပတဲ့ Aspen Institute အခမ်းအနားတစ်ခုမှာ Zoom ကနေတဆင့်သူကအခုလိုပြောပါတယ်
။ The bad guys have got better.And we've effectively completely lost sight.
လူစိုးတွေကပိုပြီးတော့တော်လာကြပါတယ်။အခုဆိုရင်မိဖက်သဘောမျိုးပူပေါင်းဆောင်ရွက်မှုပုံစံနဲ့ပြဿနာရဲ့သဘောတဘာဝကိုသတိမထားမိကြဘူးလို့သူကပြောခဲ့တာပါ။ကိုလိုနီယယ်ရင်းနှံပိုက်လိုင်းလုပ်ငန်းကြီးကပေးတဲ့ပြန်ပေးငွေတဲ့ကရုရှားအခြေစိုက်စိုက်ဘာရာဇဝတ်မှုဂိုင်းထံကိုလွှဲပြောင်းမယ်လို့ဆိုတဲ့ဒေါ်လာ 1.3 သန်းကိုအမေရိကန်အနာပိုင်တွေကပြန်လည်ရယူနိုင်ခဲ့ကြောင်းလည်းအနာပိုင်တို့ကပြောပါတယ်။ဆိုင်ဘာရာဇဝတ်မှုကျူးလွန်သူတွေကိုရုရှားမှာကင်းလွတ်ခွင့်ရနေတဲ့ကိစ္စကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီသတင်းပတ်ထဲဂျီနီဗာမှာဆွေးနွေးတဲ့အခါအမေရိကန်သမ္မတဂျိုးဆပ်ဘိုင်ဒန်ကပြောမယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတဘိုင်ဒန်နဲ့ဥရောပခေါင်းဆောင်တွေအနေနဲ့ကတော့အင်တာနက်ဖောက်ထွင်းဝင်ရောက်တဲ့ကိစ္စတွေကိုပိုပြီးပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်မယ်သဘောမျိုးပြောဆိုထားတယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။လုံချုံရင်းနဲ့နည်းပညာဆိုင်ရာ Institute ရဲ့အမှုဆောင်ရာရှိချုပ် Philip Renner ကအခုလိုပြောပါတယ
် They're going to be taking more and more steps to actually come out.
ဆိုင်ဘာရာဇဝတ်မှုတွေမှာပဲအမျိုးသားလုံချုံရေးချင်းချောက်မှုအဖြစ်ပါနောက်ထပ်ချက်ပြီးမဖြစ်အောင်အစဉ်စဉ်တိုးပြီးတော့အရေးယူဆောင်ရွက်သွားပါလိမ့်မယ်တဲ့ဒီပြဿနာကိုကင်တွင်နိုင်ရေးအတွက်အရင်းအမြစ်တွေလည်းတိတိတတ်တတ်ထပ်တိုးကြပါလိမ့်မယ်လို့ပြောခဲ့တာပါလုပ်ငန်းကြီးတွေကနေမြို့ငယ်လေးတွေအစုံအဖွဲ့အစည်းတွေအားလုံးအနေနဲ့စိုက်ဘာလုံခြုံရေးတွတ်မြစ်ပြီး ransomware နဲ့တိုက်ခတ်ခံရမှုကာကွယ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကသတိပေးချက်ထုတ်ပြန်ထားပါတယ်။ငွေညစ်တဲ့ internet စိုက်ဘာတိုက်ခိုက်မှုတွေကပိုပြီးတော့ဆိုးလာနေကြောင်းအမေရိကန်ရှေ့နေချုပ်မာရစ်ဂါလန်ကလည်းတခြားအမေရိကန်အစိုးရတာဝန်ရှိသူတွေနီးတူသတိပေးထားပါတယ်။ဒီတိုက်ခိုက်မှုတွေဟာတိတ်ပြီးတော့ဆိုးရတဲ့ချင်းချောက်မှုဖြစ်နေကြောင်းနဲ့အစွမ်းကုန်အရေးယူဆောင်ရွက်ကြဖို့လဲရှင့်နေချုပ်ကလွတ်တော်အမှတ်တွေကိုတိုက်တွန်းပါတယ်။ဇွန်လ9ရက်နေ့ကလုပ်တဲ့တရားရေးဌာနအတွေ့2022ခုနှစ်ဘဏ္ဍာနှစ်ရန်ပုံငွေပန်ကြားတဲ့အချက်လွတ်တော်ကြေညာပွဲမှာရှင့်နေချုပ်ဂါလန်ကစိုက်ဘာတိုက်ခိုက်မှုတွေကိုသတိပေးပြောဆိုခဲ့တာဖြစ်ပါလိမ့်ရှင
်။မသိင်္ဂီထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့မဆုမြတ်မုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။အဖြူအစိမ်း uniform ဝေးရတာကအစကျောင်းဆရာမဖျက်ရတာကိုအလေးထားတံပိုးထားတဲ့မူလာတန်းပြဆရာမမေကဆရာနာတိမ်မှုကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေပါတယ်။မဲခိုးတယ်ဆိုတဲ့ဆွဆွဲချက်ဟာသူတို့လိုကြောင်းဆရာမတွေကိုစော်ကားတာဖြစ်တယ်လို့ CDM စော်ကားတာဖြစ်တဲ့အတွက် CDM လုပ်နေတာဖြစ်တယ်လို့သူကပြောပါတယ်။ဘာကြောင့်လဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြမှာပါရှင
်။အ
ခြေခံပညာကျောင်းတွေပြန့်ဖွင့်နေတဲ့မြန်မာနိုင်ငံမှာစာသင်ခန်းတွေစီးပြန်မလာကြတဲ့ကျောင်းဆရာဆရာမတွေအများကြီးရှိနေပါတယ်။ဆရာမတယောက်ဖြစ်ရတာကိုတံပိုးထားတဲ့မူလာတန်းပြဆရာမမေကမဲခိုးတယ်ဆိုတဲ့ဆွဆွဲချက်ဟာသူတို့လိုဆရာတွေကိုစော်ကားတာဖြစ်တယ်လို့ယူဆတဲ့အတွက်အစမ်းမဖက်အာဏာဖီဆက်တဲ့ CDM လုပ်နေတယ်လို့ပြောပါတယ
်။အဓိကတော့ကျွန်တော်ရောမဲမတမာမှုလုပ်တယ်ဆိုပြီးတော့ပေါ့နော်။ဒီအာဏာတင်လိုက်တဲ့ကိစ္စပေါ့။အဲကျွန်တော်ကမဲရောကကျွန်တော်24နာရီတီတီတာဝန်ထမ်းရတယ်ပေါ့နော်။တာဝန်ထမ်းပြီးအရင်ပင်မန်းပြီးတော့တိကျအောင်လုပ်ရတာပေါ့ဒီကိစ္စ။ဒါပေမဲ့ကျွန်တော်ရောအဲ့လိုမဲမတမာမှုလုပ်တယ်လို့ဆွဆွဲတဲ့အခါကျတော့ကျွန်တော်ရောကကျွန်တော်တော့တော်တယ်ပေါ့နော်ဒီအာနာသိန်းနဲ့ကိစ္စကိုလည်းကျွန်တော်ကမသိနိုင်ဘူးအဲရတဲ့အနေနဲ့တော်တာမယ်ဆိုပြီးကျွန်တော်တို့ဘာလုပ်လို့ရလဲပေါ့လုပ်လို့ရလဲဆိုတော့ CDM လုပ်ရရတယ်ပေါ့နော်အဲ့လိုဆိုတော့ဒါဆိုရင် CDM လုပ်ကြမယ်ဆိုပြီးတော့လုပ်ချက်တာပါအတူတူတော့နောက်တစ်ခုကကျွန်တော်ကိုယ်တိုင်ကလေဒီဆက်အာနာရှင်လက်အောက်မှာလေကျွန်တော်ဆယ်တန်းအောင်နေအထိပေါ့နော်နေခဲ့ဆယ်တန်းအောင်တော့မှဒီမိုကရေစီအစိုးရဆိုတဲ့ဟာတက်လာတာပေါ့နော်အဲ့လိုဆိုတော့ဟိုသူတို့ရဲ့ဒီစေတူရဆက်ပြီးတော့ရှိမယ်ဆိုရင်ဒါဖြစ်မလဲဆိုတော့ကျမတို့အားလုံးကတည်ပြီးသားပေါ့မြန်မာနိုင်ငံလူတွေအားလုံးကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မတော့ကျမကလည်းဒါကိုသူတို့ကိုလည်းမခံနိုင်ဘူးပေါ့နော်အဲကျမတို့ကိုစော်ကားရအောင်လည်းလက်မခံနိုင်ဘူးပြီးတော့ဒါသူတို့လာရင်ဖြစ်မယ်အကျိုးဆက်တွေကိုလည်းတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမ CDM လုပ်ရတာပါ
အခုပေါ့နော်ကျောင်းတွေလည်းပြန်ဖွင့်နေပြီကျောင်းသားတွေလည်းအကျောင်းတက်တဲ့ကျောင်းသားတွေလည်းပြန်လည်းရှိနေပါတယ်ဆိုတော့ဟိုအဲ့လိုကျောင်းဖွင့်တဲ့အခါမှာဒီလိုကျောင်းသားတွေကျောင်းပြန်တက်တဲ့အခါမှာဆရာမတယောက်အနေနဲ့ဘယ်လိုခံစားမိလဲ CDM လောက်ထားတော့ကိုကတော့ကျောင်းစာပြန်မသိဘူးပေါ့လေအဲ့တော့စာပြန်မသိနဲ့ဆရာမတယောက်အနေနဲ့ဘယ်လိုမျိုးခံစားရလဲဆိုတာလည်းသိပါရစေ
ကျမတို့လောက်ကကြတော့လေလားစာလည်းဒီလောက်ရတာမဟုတ်ဘူးပေါ့နော်ဘာလို့ပဲမဲ့လဲကျမတို့ကဒီအလုပ်ကိုကြိုက်လို့လုပ်တာပေါ့ကျမတို့အကျောင်းအလုပ်ကြတော့စေတနာလေးထည့်ရတယ်ပေါ့နော်အဲဒါငွေကြီးကြီးထက်ကိုကကုသပြရဲဒီပညာလူကလူကန်းကြအလွာအသီးသီးရခလေးတွေကိုပေါ့နော်ပညာတက်သွားအောင်လုပ်ပေးရတယ်ကျမဆိုမူလာရမ်းများဖြစ်တဲ့အခါကျတော့ပို့ပြီးတော့ဒီလိုအသေးစိတ်ခလေးတွေကိုကူညီပေးရတယ်ပေါ့နော်ခလေးတိတိလေးအဲ့ဒါကိုကြိုက်လို့ကျမဆရာမအလုပ်ကိုလုပ်တာပေါ့နော်အဲကျမဆိုကျမရဲ့ uniform ဝေးရတာအစားကျမသဘောကျတာပေါ့အဲ့လိုအသေးစိတ်ခလေးကျမအလုပ်ကိုကျမဖြစ်တယ်ပေါ့နော်အဲ့လိုကနေပြီးတော့အခုဒီလိုလုပ်လိုက်ရတဲ့အခါကျတော့တတိထင်းကိုပုံမှန်အကြောင်းအပြန်သွားနေရပြီပြီးတော့သူများရဲ့အကြောင်းသွားနေရတယ်ကျမတို့ကတွေ့ရပေါ့နော်အဲ့တော့ကိုယ်အလုပ်ကိုကတော့နှမျောတာပေါ့နော်နှမျောပြီးတော့ဒီအလုပ်ကိုကိုမမလုပ်ရတော့ဘူးဆိုပြီးတော့အဲ့လိုစိတ်တော့ဖြစ်တာပေါ့နော်ဒါပေမဲ့ဟိုဒီကိစ္စကြီးကနည်းနည်းပြီးွားမယ်လို့တော့မျှော်လင့်ပါတယ်ကျမနည်းနည်းပြီးပြီးတော့ကျမတို့လည်းကိုယ်အလုပ်ကိုပြန်ပြီးတော့လုပ်ရမယ်ဆိုပြီးတော့မျှော်လင့်ပြီးတော့ဒီလို CDM ကိုလုပ်နေတာပေါ့နော်အဲ့တော့အခုလည်းကျမအဲ့လိုစိတ်ပဲရှိနေပါသေးတယ်
ဆရာမရဲ့ပေါ်တော့ကျောင်းသူကျောင်းသားတွေရောဆရာမတယောက်အနေနဲ့အစတင်မပေးတဲ့ကိစ္စနဲ့ပတ်သက်လို့ရောတကယ်လို့မေးခွန်းထုတ်လာမယ်ကျောင်းသားတွေကဆရာမဘာလို့ကြားမလာတာလဲလို့ဆိုရင်ရောဆရာမရှင်းပြဖို့ဘယ်လိုမျိုးစဉ်းစားထားပါလဲရှင
်။ရှင်းအစိုးရကပေါ့နော်ကျမတို့ကိုထိန်းချုပ်ပြီးတော့ဒီပညာရေးအနေအထားကိုမောင်းနှင်ခိုင်းမှာပေါ့ပြောရမယ်ဆို။အရင်တော့ကျမတို့ရဲ့ဒီမိုကရေစီအစိုးရနဲ့ကျမတို့ပညာရေးစနစ်တည်လေကြောင်းတဲ့အချိန်မှာကျမတို့ကကိုယ့်ကိုယ်ကိုလွတ်လွတ်လပ်လပ်တည်ထွင်ဖန်တီးရတဲ့လူရန်စားအဲလူသားတွေဖြစ်လာပြီပေါ့နော်ဆံဆံမရဲ့ပညာရှင်လိုမျိုးပုံစံတွေဖြစ်လာပြီလို့ကျမတို့ကယုံကြည်ပြီးတော့အရင်ကျမတို့စူးစမ်းခဲ့တယ်ပေါ့စူးစမ်းပြီးလုပ်ခဲ့ဒါပေမဲ့အခုကျတော့စစ်တပ်အာဏာရှင်နဲ့ကျမတို့ကတော့ကျမတို့ငယ်ငယ်တုန်းကစာသင်ကြားခံခဲ့ရတဲ့ပုံစံအတိုင်းပေါ့နော်သူတို့ရဲ့ရန်တရားကြီးအောင်မြင်အောင်လို့ဒီလူရန်စားတရက်ကိုဖော်ထုတ်ပေးရမယ်လူတွေပေါ့နော်အဲလူတွေဖြစ်လာတော့မယ်ပေါ့နော်အဲ့တော့အဲ့ဒါကိုကျမတို့မလုံထိုင်ဥမာလားပြောရအောင်အဲ့ကျမကျမဆရာမစားဖြစ်တယ်ကဲအစိုးရပြီးပြီကျမဒီလိုအဆင်မပြေဘူးလို့ထင်ဝေဖန်ခဲ့ကွန်ပလိန်တက်ခဲ့တာပေါ့နော်အဲ့လိုမျိုးကြီးကျမလုပ်ခဲ့တဲ့သူအဲ့ခုဒီအစိုးရနဲ့ကျမတို့ဘလို့မှလည်းကွန်ပလိန်တက်လို့ရမှာမဟုတ်ဘူးကျမတို့ရဲ့ပညာရေးလောကကြီးတိုးတက်အောင်ဘာကြံဉာဏ်မှလည်းပေးလို့ရမယ်အစိုးရမဟုတ်တဲ့အခါကြတော့ပေါ့နော်သူတို့လက်အောင်မှာကျမကိုချုပ်ပြီးစတင်ခိုင်းလို့ခံစားရတယ်ပေါ့နော်အားကြောင့်မို့ကျမလုံးဝစာမတင်နိုင်ဘူးပေါ့နော်အဲ့တော့ကလေးတွေအနေနဲ့လည်းကျမကိုနားလည်မှာပါကျမရဲ့တပည့်တွေထဲမှာလေအခုဆိုကြောင်းမတက်တဲ့ကလေးကပို့တော်တော်များပါတယ်အဲ့
တော့ဆရာမနဲ့အတူပုံတော့ဆရာမရဲ့ဒီလှုပ်ဖို့ကင်ဖက်တခြားဆရာမတွေမှာလည်းရောကြောင်းပြန်တက်နေသူတွေရှိလားအဲ့တော့သူတို့တွေနဲ့ရောဒီဆရာမကြောင်းမတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြဆွေးနွေးဖြစ်တာမျိုးရောရှိပါလားရှင
်ဟိုတော်တော်များများတော့အဲကြောင်းမသွားကြဘူးပေါ့နော်စီဒီအမ်လုပ်တဲ့လူများပါဒါပေမဲ့အဲ့လိုမျိုးပြန်ပြီးတော့တက်နေတဲ့လူတွေလည်းရှိတယ်ပြန်တက်နေတဲ့လူတွေလည်းမှာကျမနဲ့အဆက်အသွယ်မပြတ်ရှိနေတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့လိုဆိုတော့ တချို့တွေရဲ့အခြေအနေကိုလည်းကျမတို့ကဟိုနားလည်းသိရတယ်ပေါ့နော်သူတို့ရဲ့လုံခြုံရေးတို့ဘာလို့ပေါ့တချို့တွေဆိုလုံးဝပြန်ဟိုဘယ်လိုပြောဖြစ်လို့လာပြန်ဝင်ရတဲ့လူမျိုးရှိရပေါ့နော
်ဆိုဆရာမဆိုဆိုကပြောခဲ့တယ်လို့ပေါ့နော်တချို့ဆရာဆရာမတွေကတော့သူတို့စိတ်ထဲမှာလှုပ်ချင်ပေမဲ့လည်းအခြေအနေအရ CDM ကိုဆက်လုပ်လို့မဖြစ်လို့အလုပ်ခွင့်ပြန်ဝင်တယ်လို့ပြောပါတယ်ဆိုတော့အဲ့လိုမျိုးအလုပ်ခွင့်ဝင်နေကြတဲ့ဒီဆရာဆရာမတွေအပေါ်မှာဟိုအများတချို့ကပေါ့လေအများပြည်သူက social punishment လောက်တာမျိုးတွေဝေဖန်တာတွေတိုက်ခိုက်တာတွေနောက်တချို့နေရာတွေမှာဆိုရင်ဆရာမတွေကိုပြစ်မှတ်ထားပြီးတော့ဟိုကိုထိလက်ရောက်လောက်တာမျိုးတွေအထိပါရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောဆရာမဘယ်လိုမျိုးပြောချင်ပါလဲရှင်
။ဒါဆိုလူတွေပေးတဲ့ကိစ္စမှာဟောပေါ့နော်။ဘယ်လိုပြောရမလဲဆိုတော့မေးခွန်းထုတ်ဆရာရှိနေပြီပေါ့နော်။အဲကျမကတော့ဒါသူတို့ရဲ့လုပ်ရဲ့ကြောင့်မလို့သူတို့ခံစားရတာလို့ပဲမြင်နေပေါ့နော်။အဲ့တော့ကျမတို့ဆိုရင်လည်း CDM လောက်ထားတဲ့အတွက်ကျမတို့မှာ NA မကင်းပေါ့နော်ခံစားနေရတယ်ရှောင်ပုံးနေတဲ့လူတွေပုံးနေရတယ်ကြောက်တဲ့လူတွေလည်းကြောက်နေရတယ်ပေါ့နော
်ဆရာမတယောက်အနေနဲ့အခုလိုမျိုးကျောင်းမှာကျောင်းပြန်မတက်ဘူးဆရာမတယောက်အနေနဲ့စာပြန်မတင်တော့ဒီကျောင်းသူကျောင်းသားတွေရဲ့ပညာရေးကိုအခုလိုမျိုးဟို CDM လုပ်နေတဲ့ဆရာမတွေကြောင့်ထိခိုက်စေမယ်လို့ရောဆရာမတို့မတွက်ဘူးလားမမြင်ဘူးလားရှင
်အဲ့လိုကတော့မမြင်ပါဘူးဘာလို့လဲဆိုတော့အဲကျမအခုကြားရတဲ့လောက်ပါတော့ပေါ့နော်CDM လုပ်နေတဲ့ဆရာဆရာမတွေကဒီတိုင်းပဲ CDM ဆိုပြီးတော့အိမ်မှာထိုင်နေတာမရှိဘူးပေါ့နော်တက်နိုင်တဲ့ဘက်ကနေပြီးတော့ဒီကလေးတွေပညာရေးကိုဘယ်လိုဖြည့်ဆည်းပေးရမလဲဆိုပြီးတော့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အဖွဲ့အစည်းတွေလည်းအခုအများကြီးရှိပါတယ် home schooling နဲ့ပတ်သက်တာတွေလုပ်ပေးနေတယ်တချို့ဆိုရင်လည်းပေါ့နော်အဲ့တော့ကိုညီနေတယ်ကလေးတွေပညာရေးအတွက်ကတော့ဟိုအရန်တော့စိုးရိမ်စရာမရှိဘူးလို့ထင်တယ်ပေါ့နော်အခုဆိုတာစစ်ပေးဆောင်ကလေးတွေပေါ့နော်ဖက်ပြေးနေရတဲ့ကလေးတွေဆိုရင်ပညာမတင်ရအောင်ပေါ့နော်အဲကျမတို့ကဒီလိုအချိန်မှာတော့ဟိုတနိုင်နေတော့ကလေးတွေနီးမျိုးမျိုးနဲ့ပညာတင်နိုင်ဖို့ပေါ့နော်ကျမတို့ကကူညီလို့ရတယ်ကိုယ်လည်းကူညီနေရရှိတယ်ဒါပေမဲ့အဲ့ဒါကဒီတောင်းကိုတွားပြီးတော့ဒီစစ်အစိုးရအောက်မှာလက်အောက်မှာပေါ့နော်စာတင်မှမဟုတ်ဘူးကျမတို့အပြင်အနေနဲ့ကူညီလို့ရတဲ့အချိန်တွေအများကြီးရှိပါတယ်လုပ်ရဲလုပ်နေကြပါတယ်ပေါ့နော်
ကျောင်းကနေမှာကျောင်းသားတွေကိုစာတင်မပေးနိုင်လို့စိတ်မကောင်းပေမဲ့အခုအချိန်မှာရုံးမတက်ဖဲရုံးထွက်ဖို့လိုအပ်တယ်လို့ခံယူထားတဲ့မူလာရန်ပြဆရာမမေဖြစ်ပါတယ်။သူ့လိုပဲကိုယ်ယုံကြည်ချက်အတိုင်းဆက်လက်ရည်တည်နေကြတဲ့အစိုးရဝန်ထမ်းတွေမြန်မာနိုင်ငံမှာအများအပြားရှိနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
အစမြတ်မောအပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေဒီတနေ့ကိုပေါ့နော်ဝါရှင်တန် DC ကနေတိုက်ရိုက်နှစ်ကြိမ်ထုတ်လွှင့်နေပါတယ်ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့23ချိန်မြောက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာကိုမကြခင်ကထုတ်ပြန်လိုက်ပါတယ်ဘာသာရေးလွတ်လပ်ခွင့်တိုးတက်စေရေးနဲ့ယုံကြည်ကိုးကွယ်ရာအားလုံးကိုအကာအကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့မဆုံးမနစ်တန်ဓေဌာန်ချမှတ်ထားမှုကိုဒီအစီရင်ခံစာတွေကရှင်းပြနေတာဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာယုံရဲ့အကြီးတန်းအရာရှိဒန်နီယယ်နာဒါလ်ကပြောဆိုလိုက်ပါတယ်ဘာသာရေးလွတ်လပ်ခွင့်ကိုခံစားစေလိုတဲ့ကိုကျင်းစာတရားအရအစီရင်ခံစာတွေကိုပြုစုထုတ်ပြန်တာဖြစ်တယ်လို့အခုလိုပြောပါတယ
် We as a nation benefit immeasurably from the protections granted by our First Amendment
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁ပါအကန့်အကွယ်ပေးထားတဲ့ဘာသာရေးလွတ်လပ်ခွင့်အရာအကန့်အသတ်မရှိတဲ့အကျိုးခံစား권တွေရှိပါတယ်ဒီလိုကြွယ်ဝလှတဲ့အတွေ့အကြုံအခွင့်အရေးတွေရှိတဲ့နိုင်ငံအနေနဲ့တခြားသူတွေအတွက်စေတနာနဲ့မျှဝေပေးခြင်းသာတော့သဘာဝကျပါတယ်လို့ပြောသွားတာပါဥပမာဘာသာရေးဟောပြောချက်တွေဒါမှမဟုတ်ယုံကြည်ကိုးကွယ်ရာထုတ်ဖော်ပြောဆိုမှုတွေကိုကန့်သတ်တာသို့မဟုတ်ရာဇဝတ်ပြစ်မှုအဖြစ်သတ်မှတ်တာတွေဟာဘာသာကြားတွေအကြားတဟဇာတသိမျက်စွာအပြန်အလှန်နားလည်သီးခံခြင်းတိုးတက်စေဖို့အတွက်ကောင်းမွန်တဲ့နိလမဟုတ်ဘူးလို့မစ္စတာနာဒါကထောက်ပြပါတယ
် While blasphemy laws are particularly pernicious we are also concerned about laws that aim to regulate
ဘာသာတရားကိုစော်ကားရင်ပြစ်မှုမြောက်တယ်ဆိုတဲ့ဥပဒေတွေဟာအထူးသဖြင့်အများပြည်သူကိုထိခိုက်နေနိုင်စေတဲ့တစ်ချိန်တည်းမှာပဲပုဂ္ဂိုလ်တဦးတယောက်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဘာသာရေးအရာဝတ်ဆင်ရတာဒါမှမဟုတ်မဝတ်ဆင်တာသာသနာပြုတာသားသမီးတွေကိုဘာသာရေးပညာသင်ပေးတာစတာတွေကို အဲ့ဒီဥပဒေတွေနဲ့ပြည်ပင်တားမြစ်ဖို့ရည်ရွယ်တဲ့အတွက်လဲကျွန်တော်တို့စိုးရိမ်မိတယ်လို့ပြောသွားတာပါဟုတ်ပါတယ်အစိုးရကဘာသာရေးနဲ့ပတ်သက်ပြီးလှုပ်ထုံးလုပ်နည်းတွေမတန်တဆကန့်သတ်ခြင်းအပြင်ကိုယ်နိုင်ငံသားတွေနဲ့ပို့ပြီးအလန်းဝေးသွားနိုင်သလိုအကြမ်းဖက်တိုက်ခိုက်တာတွေလည်းပို့ပြီးတိုးလာနိုင်ခြင်းရှိတယ်လို့ဆိုပါတယ်
Authorities in many countries continue to constrain religious expression through registration laws or restrictions
နိုင်ငံအတော်များများကအာဏာပိုင်တွေဟာမပုံတင်ဥပဒေတွေဘာသာရေးစာပေကန့်သတ်မှုတွေအားတဆင့်ဘာသာရေးလွတ်လပ်ခွင့်ကိုဆက်လက်ထိန်းချုပ်နေဆဲဖြစ်ပါတယ်အခုလည်းအစိုးရတွေကဒီနည်းပြဟာတွေအသုံးချပြီးအင်တာနက်ကနေပိတ်ပင်ဖို့တိုးလုံနေတာတွေ့ရပါတယ်အွန်လိုင်းကနေဘာသာရေးပို့ချချက်တွေတရားဟောတာတွေကိုဆန်ဆာတီးဖြတ်တာတွေအနိကစောင့်ကြည့်တာတွေနှောက်ယှက်ဖန်ဆီးတာတွေကိုအစိုးရတာဝန်ရှိသူတွေကဆက်လုပ်နေကြဆဲပဲလို့ပြောသွားတာပါကမ္ဘာတစ်ဝှမ်းမှာလူအမြောက်အများကိုရက်ဆက်စွာနှိပ်ကွပ်မှုတွေဖြစ်လာနိုင်ခြင်းရှိတဲ့တတိပေးချက်တွေကိုကမ္ဘာကြီးအနေနဲ့အထူးတတိနဲ့မဖြစ်မနေလိုချားစွာရှိနေကြဖို့မစ္စတာနာဒေါ်ကနှိုးဆော်လိုက်ပါတယ်လွန်ခဲ့တဲ့နှစ်တည်းအတွင်းအီရတ်မြောက်ပိုင်းနဲ့ဆီးရီးယားမှာ ISIS အစွန်းရောက်အကြမ်းဖက်တွေကယဇဒီတွေခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာကြားတွေကိုလူမျိုးတုံးတတ်ဖြတ်တာတွေ့ခဲ့ပြီးပါပြီ။မြန်မာစစ်တပ်ကလည်းရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အနေနဲ့ရဲရဲဆက်ဆက်နှိပ်ကွပ်ခဲ့တာတွေရှိခဲ့ပါတယ်။တရုတ်ပြည်မှာလည်းအစိုးရကရှင်ကျန်းပြည်နယ်ရှိဝေဂါမွတ်စလင်တွေနဲ့တခြားလူနည်းစုဘာသာကြားတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ယာဇဝတ်မှုတွေနဲ့လူမျိုးတုံးတတ်ဖြတ်တာတွေကျူးလွန်နေတယ်လို့မစ္စတာနာဒေဝါပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်အမေရိကန်ပြည်ထောင်စုကစုပေးဒဏ်ပေးစနစ်အပါအဝင်အသုံးချလို့ရနိုင်မဲ့နီလန်းပေါင်းစုံနဲ့ဆောင်ရွက်ဖို့တန်ဋိဌာန်ချမှတ်ထားပါတယ်။ကမ္ဘာတစ်ဝှမ်းလူပေါင်းအတိုင်းအဝိုင်းရင်ဆိုင်နေရတဲ့အခြေအနေတွေကိုဒီအစီရင်ခံစာမှာတင်ပြနိုင်တဲ့အတွက်ကျွန်တော်တို့ရဲ့ဒီကနေ့အမှားစကားရှင်းလင်းပြသပါတယ်။ကမ္ဘာပြည်သူတွေတိတ်ခါရှိရှိငြိမ်းချမ်းစွာလွတ်လွတ်လပ်လပ်နေနိုင်တဲ့အချိန်အထိကျွန်တော်တို့ကြားသိနေရတာတွေကိုအစီရင်ခံဖော်ထုတ်နေမှာဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာယုံအကြီးတန်းအရာရှိဒန်နီယယ်နာဒါကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆရာရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
VOA မြန်မာပိုင်းအင်္ဂါနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ကျမတို့ခုနနက်ခင်းထုတ်လွှင့်နေတဲ့တနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11183ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းပြန်လည်နားယူဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲကြောင့်တည်ဆောက်ရတဲ့ပြည်သူဟာအခုချိန်ထိဆိုရင်860ကျော်ရှိနေတယ်လို့အဖမ်းခံရသူက4800ကျော်ရှိနေတယ်လို့ကုလသမဂ္ဂကဇူလ14ရက်တနင်္လာနေ့မှာပြောကြားလိုက်ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးတပ်တွေအနေနဲ့အရသားတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကတောင်းဆိုလိုက်တာပါ။တနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစတရက်နာဘော့ဂလန်နဲ့တွေ့ဆုံခဲ့ပါတယ်။ဂျူနာ7ရက်တောက်ချန်နေမဲ့ဆယ်နာရီမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတည်ထောင်ဆွေးနွေးပွဲပြုလုပ်ဖို့ရှိပြီးဒီဆွေးနွေးပွဲမှာမစ်ဘော့ဂလန်နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဒါတိုအာဝန်ယူဆက်တို့တင်ပြဆွေးနွေးဖို့ရှိပါတယ်။အိန္ဒိယအစိုးရရှယ်ယာအများစုပိုင်ဆိုင်တဲ့ဘရတ်ပစ္စည်းပစ္စည်းကုမ္ပဏီ Limited BEL ဟာမြန်မာစစ်ကောင်စီကိုဤပညာအကူအညီတွေတင်ပို့ပေးနေတဲ့အတွက်ဒီကုမ္ပဏီကရောသူနဲ့ဖက်ဆက်လုပ်ကိုင်နေသူတွေအစုရှယ်ယာဝန်တွေကပါဒါကိုရပ်တန့်ချဖို့အတွက် Justice for Myanmar လူ့ခွင့်ရေးအဖွဲ့ကဇူလ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဓမ္မချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစီမံခန့်ခွဲတဲ့ကမ္ဘာတစ်လွှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှု COVAX အစီအစဉ်မှာကာကွယ်ဆေးအလုံးကြီးပန်း850ပေးဖို့အတွက်ကတိပြုရဲ့G7 ဆက်မှုထိပ်တီးခေါင်းဆောင်တွေကိုကျေးဇူးတင်တယ်လို့ဒရွေးရှိုအကြီးအကဲပြောပါတယ
်။ဒေါက်ခင်မျိုးတက်ပါရှင်။ တည်ရင်ချင်းချုပ်ကိုပြောပြသွားတာပါကျမတို့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News တို့ကနေလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ရဲမော်နဲ့ကိုခင်မောင်စိုးမီနိုဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါကျမတို့အစီအစဉ်တွေကိုနားဆင်ပြီးတော့ကြည့်ရှုအားပေးကြတဲ့အတွက်ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်